အမေရိကန်နိုင်ငံရဲ့42ဆမြောက်သမ္မတဖြစ်တဲ့ကွယ်လွန်သူ George H.W. Bush အတွက်နိုင်ငံတော်ဇာပနကျင်းပမယ်အခမ်းအနားမတိုင်ခင်အင်္ဂါနေ့မှာအမေရိကန်အလံလွှမ်းခြုံထားတဲ့သမ္မတ Bush ရဲ့ရုပ်ကလပ်ထားရှိရာ Washington DC တတ်တော်ဗဟိုခန်းမတွေကိုလာရောက်ပြီးပြည်သူတွေဂါရဝပြုနေကြပါတယ်။လာရောက်ကြတဲ့သူတွေထဲမှာတာမန်အမေရိကန်ပြည်သူတွေပါဝင်တယ်လို့သမ္မတ Bush လက်ထက်ကတာဝန်မျိုးစုံထမ်းဆောင်ခဲ့ကြသူတွေနဲ့ CIA ဗဟိုထောင်လိုင်းဌာနကလက်ရှိနဲ့အနားယူထားသူတွေလည်းပါဝင်ပါတယ်။အခုလိုလာရောက်ကြတဲ့သူတွေထဲမှာအထက်လွှတ်တော်အများစုအမတ်ဟောင်းတဦးဖြစ်တဲ့ Bob Dole ကတော့လွှတ်တော်ခန့်မှန်းရေးကိုဘိန်းတက်ကလထိုင်းနဲ့လာရောက်ပြီးဂါရဝပြုခဲ့တာဖြစ်ပါတယ်။ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ကလည်းကွယ်လွန်သူသမ္မတ George H.W. Bush ရဲ့တားဖြစ်သူ43ဆမြောက်သမ္မတဖြစ်တဲ့သမ္မတဟောင်း George W. Bush နဲ့သမ္မတဂရိုဟောင်း Laura Bush မိသားစုတို့ကို Blair House မှာတီးတန့်လာရောက်တွေ့ဆုံပြီးတော့ဝမ်းနဲ့စကားပြောကြားခဲ့ပါတယ်။သမ္မတ Trump နဲ့သမ္မတဂရိုတို့ဟာတနင်္လာနေ့ညကလည်းလွှတ်တော်ဗဟိုခန်းမတွေမှာပြုလုပ်တဲ့အောက်မေ့ပွဲအခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။သမ္မတ Bush ရဲ့ရုပ်ကလပ်ဘေးမှာမိနစ်ပိုင်းလောက်ရပ်ပြီးသမ္မတထရမ့်နဲ့သမ္မတဂရောမလန်နီယာတို့ဟာသူတို့ရဲ့နှလုံးသားရှိရာရင်ဘတ်ပေါ်မှာလက်တင်ပြီးဂါရဝပြုခဲ့ကြတာဖြစ်ပါတယ်။